အမေရိကန်နိုင်ငံသားရေးဌာနကအကြီးအကဲတာဝန်ရှိသူတွေပါဝင်တဲ့ကုသရေးဖွဲ့တစ်ဖွဲ့ဟာအော်တိုဘလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့ထိ6ရက်ကြာစီးစဉ်တစ်ခုနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်သွားကြပါပြီ။ဒီဖွဲ့ကိုလူဦးရေဒုက္ခသည်တွေဖြစ်ကြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်းရှော့ကဦးဆောင်ပါတယ်။ဒီခိုင်ဒီနယ်ကြက်တဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူ့ခွင့်ရေးဆိုင်ရာစိုးရိမ်ပွဲအခြေအနေတွေကိုဖြစ်ချင်းရင်းနဲ့မြန်မာဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းကအိုးရင်စွန်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့တဲ့လုပ်ငန်းတိုးတက်စေရေးနှီးလန်းရှာဖို့တွားကြတာဖြစ်တယ်လို့အော်တိုဘလ29ရက်နေ့ဆိုတဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစင်းမြင့်ကိုယ်စားလှယ်ခွဲထဲမှာပါဝင်တဲ့တခြားဖွဲ့ဝင်တွေကတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့ပန်ဆိုင်ရာဘီရိုကဒူးလက်ထောက်ဝန်ကြီးစကော့ဘာစီတောင်နဲ့ဘဟုအာရှဒေသရေးရာဌာနကယာယီဒူးလက်ထောက်ဝန်ကြီးတွမ်ဖော်စတာနဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဘီရိုရုံးညွှန်ကြားရေးမှူးပက်ထရီရှာမဟော်နီတို့ဖြစ်ပါတယ်။ဒီအဖွဲ့ဟာရရှိဖြစ်နေတဲ့အကြတဲ့ပေါ်အမေရိကန်နဲ့နိုင်ငံတကာရဲ့တုံ့ပြန်လှုပ်ဆောင်မှုတွေနဲ့တာရှိခံမဲ့အဖြစ်တွေကိုစူးစမ်းရှာဖွေဖို့သက်ဆိုင်ရာတာဝန်ရှိသူတွေအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာဆိုရင်တန်တမန်အတိုင်းဝိုင်းဆိုးရွားဖွယ်အကြီးအကဲတာဝန်ရှိသူတွေကုလသမဂ္ဂနိုင်ငံတကာနဲ့လက်တွဲလှုပ်ဆောင်တဲ့ NGO တွေကတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။အကြတဲ့ရဲ့လက်ရှိအခြေအနေအကြမ်းဖက်အခြေအနေကြောင့်ထိခိုက်ရန်ဒေယာသူတွေကိုကာကွယ်ပေးရေးအားပေးဖို့နဲ့လူ့ခွင့်ရေးထိုးဖောက်သူတွေတာဝန်ခံမှုရှိစေဖို့ဒါကြိနေကဗေးဒဏ်တင်သူတို့အတွက်အကူအညီတွေအကန့်အသတ်နဲ့ခွင့်ပြုရေးတိုက်တွန်းဖို့ထွက်ပြေးသွားသူတွေကိုယ်စံတားနဲ့ကိုဘေးကင်းလုံခြုံကုန်သိက္ခာရှိစွာပြန်လည်နိုင်ဖို့ရာအကာအကွယ်ပေးနည်းလမ်းထူထောင်ရေးတရားပေးဖို့ဆွေးနွေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အစိုးရဖွဲ့အကြီးအကဲတာဝန်ရှိသူတွေအလှူရှင်တွေလူသားချင်းစာနာမှုအကူအညီပေးဖွဲ့တွေနဲ့ယာယီတထောက်ဝန်ကြီးဆိုင်မွန်ဟန်းရှော့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ပြည်ဆိုပါမယ်။ဘင်္ဂလားဒေ့ရှ်ကိုအလုံးကြီးနဲ့ထပ်ပြေးလာသူတွေအတွက်အသက်ကယ်လိုအပ်ချက်တွေကိုထိရောက်စွာဖြည့်ဆည်းပေးနိုင်ရေးအခြေအနေတိုးတက်စေဖို့ကြိုးပမ်းမှုတွေကိုဆွေးနွေးပါမယ်။ကိုယ်စားလှယ်ဖွဲ့ဟာကောင်းဆက်တစားဒေသကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းဆင်ဆင်ထားပါတယ်။အဲဒီမှာဖြတ်ပြေးလာသူတွေတွားပြတာကိုနားထောင်ပြီးလူသားချင်းစာနာမှုဆိုင်ရာရေးပေါ်အကူအညီပေးနေတာတွေကိုစမ်းစစ်လေ့လာပါမယ်။ဒါ့အပြင်အကူအညီလိုအပ်ချက်တွေကိုတည်အောင်လုပ်ပြီးလူသားချင်းစာနာမှုအထောက်ပံ့တွေပေးပို့တာမှာတိုးတက်မှုရှိစေမယ့်နည်းလမ်းတွေကိုအကြံပြုပြောဆိုသွားမယ်လို့နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။